မြန်မာနယ်စပ်မှာဆယ်စုနှစ်နှစ်ခုကျော်ကြာစေကမ်းလေးဖွင့်ပြီးတော့ဒီမြန်မာနိုင်ငံသားဒုက္ခသည်တွေနဲ့ရွှေ့ပြောင်းလို့သမားတွေပြီးတော့ကရင်ပြည်နယ်တွင်းကဆေးဝါးကမတက်နိုင်တဲ့သူတွေကိုတက်အားသရွေ့ကျန်းမာရေးဆောင်ရှောက်မှုတွေပေးခဲ့သူဒေါက်တာစင်တီယာမောင်ကိုဩစတြေးလျနိုင်ငံကနေငြိမ်းချမ်းရေးဆုချီးမြှင့်လိုက်ပါတယ်။ဒေါက်တာစင်တီယာမောင်ရဲ့ကျန်းမာရေးပညာရေးလူမှုရေးစတဲ့လုပ်ငန်းတွေကိုဆွမ်းဆွမ်းတမန်ဆောင်ရွက်နေတဲ့အတွက်လည်းအခုလိုငြိမ်းချမ်းရေးဆုကိုစစ်တနီဒီငြိမ်းချမ်းရေးဖောင်ဒေးရှင်းကနေပေးအပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်း20ကျော်ကြာမဲတော်စည်းကမ်းလေးဖွင့်ပြီးရွှေ့ပြောင်းလုပ်သမားတွေနဲ့စစ်ပြေးဒုက္ခသည်တွေတဲ့ကျန်းမာရေးလူမှုရေးပညာရေးစတဲ့လုပ်ငန်းတွေကိုကူညီဆောင်ရွက်ပေးနေတဲ့ဒေါက်တာစင်တီယာမောင်ကိုဩစတြေးလျနိုင်ငံကစစ်တနီငြိမ်းချမ်းရေးဖောင်ဒေးရှင်းကနေငြိမ်းချမ်းရေးဆုပေးအပ်ခဲ့တာပါဒေါက်တာစင်တီယာမောင်ကတော့သူမကိုဒီဆုဘာကြောင့်ပေးအပ်ခဲ့တယ်လဲဆိုတာကိုရှင်းပြပါတယ်
အခုလက်ရှိဆောင်ရွက်နေတဲ့ဒီကျန်းမာရေးလူမှုရေးကိစ္စရေးလုပ်ငန်းတွေအောင်မြင်ခြင်းရေးဒီချီပြီးဆက်ရှိနေတဲ့ချက်ကိုဆောင်ရွက်ပြီးတော့လုပ်နေတဲ့ဒီမြင်ခြင်းရေးဆောင်ရွက်ကိစ္စတွေပေါ့နော်တာလူဒီမိုကရေစီလို့ခေါ်နေဆိုင်ရကိစ္စတွေအလုံးပေါ့နော်ဒီချီခံရပြီးဖြစ်ပါတယ
်ဒီစုကိုပေးရလိုက်တဲ့အတွက်ဒုက္ခအခက်အခဲတွေတွေ့နေကြတဲ့လူသူကင်းဝေးတဲ့နေရာတွေအစိုးရရဲ့လက်လန်းမမီနိုင်တဲ့နေရာတွေမှာအလုံးလုံးနေကြတဲ့ကျမ်းမာရေးလူမှုရေးလုပ်သားတွေအတွက်အားတက်စရာတွေဖြစ်ခဲ့ရတယ်လို့လည်းဒေါက်တာစင်တီယာမောင်ကဆိုပါတယ်
။ဒီစုမျိုးကြတော့ကျွန်တော်တို့အထူးသဖြင့်တော့ဒီအခက်အခဲဆုံးအခြေအနေတွေနော်ဒီညမလိုအပ်နေတဲ့နေရာဒေသတွေပေါ့နော်ဒီနိုင်ငံတကာဖြစ်စီဆိုရည်ရဖြစ်စီလမ်းမျိုးတွေလည်းလိုအပ်နေတဲ့နေရာဒေသတွေမှာဒီလိုလိုနေကြတဲ့လူထုတွေအားလုံးအတွက်ကျွန်မအေးစီနိုင်ရေးလူမျိုးတွေလည်းနေအားလုံးအတွက်လည်းဒါ
ပြည်သူလူထုတွေကြားမှာတရားမျှတမှုနဲ့လွတ်လပ်မှုတွေရမှငြိမ်းချမ်းရေးကိုတည်ဆောက်နိုင်မယ်လို့ယုံကြည်ကြောင်းကိုလည်းပြောသွားပါတယ
်။ငြိမ်းချမ်းရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီအခြေခံတော့ဒီတရားမျှတမှုနဲ့လွတ်လပ်မှုပေါ့နော်။ဒီတရားမျှတမှုနဲ့လွတ်လပ်မှုတွေကကျွန်တော်တို့ပြည်သူလူထုရှာရမှာဆိုပြီးတော့ရရှိလာတဲ့အခွင့်အရေးတွေပေါ့နော်။ဆက်လာမယ်ဆိုရင်ဒါငြိမ်းချမ်းရေးကိုတကယ်တည်ဆောက်ရလာဖြစ်ပါတယ်။
မြန်မာနိုင်ငံမှာ2010ခုနှစ်နောက်ပိုင်းအရက်သားအစိုးရအသစ်ပြောင်းလဲခဲ့ပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့တာပါလက်ရှိအခြေအနေမှာတော့မြန်မာနိုင်ငံမှာကျန်းမာရေးပညာရေးလူမှုရေးမညီမျှမှုတွေရှိနေသေးတဲ့အတွက်ဆက်လက်ဆောင်ရွက်သွားမယ်လို့လည်းဒေါက်တာစင်တီယာမောင်ကဆိုပါတယ
်လက်ရှိမှာတော့ကျွန်တော်တို့ဒီလူမှုရေးဆရာတွေမှာလက်ရှိပြုဆောင်နေရတဲ့ဒီမညီမျှမှုပေါ့နော်ဒီလိုမျိုးတိုင်းမညီမျှမှုတွေကျန်းမာရေးကျန်းမာရေးလက်ဆောင်မှုကိုချုပ်ရမှုတွေတော့ဒါကျွန်တော်တို့ဒီပရိုဂရမ်ကိုချီးကျူးရမယ်ဒီပေါင်းဆောင်ရွက်နိုင်တဲ့ပုံမှန်မှုတွေပြုလုပ်ရမယ်ဒီလိုအတိုင်းပါမျိုးပေါ့ဆောင်ရွက်နိုင်တဲ့အခြေအနေတွေကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ
်စတင်ညီငယ်ရဲ့စုကိုလာမယ့်နိုဝင်ဘာလမှာတွားရောက်လက်ခံရယူမှာဖြစ်ပြီးဒီစုဟာနိုင်ငံတကာမှာလူသားတွေအတွက်ထူးထူးခြားခြားဆောင်ရွက်သူတွေကိုပေးအပ်ခဲ့တဲ့စုလည်းဖြစ်ပါတယ်ဒေါက်တာစင်တီယာမောင်ဟာရီမိုမက်ဆေ့ဆေးစုအပြင်အလားတူစုမျိုးတွေကိုရရှိခဲ့ပူပြီးသူမရဲ့စုငွေတွေကိုဒုက္ခရောက်နေသူတွေနဲ့အမေရောဂံဖြစ်နေတဲ့ဆင်းရဲသားလူဒန်းစားတွေကလေးတွေကိုအကူအညီပေးတဲ့နေရာမှာအသုံးပြုခဲ့တာဖြစ်ပါတယ်။ဒေါက်တာစင်တီယာမောင်ဟာနှစ်ပေါင်း20ကျော်အတွင်းမှာထိုင်းမြန်မာနယ်စပ်တစ်လျှောက်အမျိုးသမီးနဲ့ကလေးကျန်းမာရေးလူမှုရေးပညာရေးကိစ္စတွေကိုဒစိုက်မမတ်ဆောင်ရွက်နေတာဖြစ်ပြီးရွှေပြောင်းလို့သမားတွေရှိနေသမျှသူမရဲ့လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်းပြောဆိုသွားပါတယ်ရှင်။